ဒီနေ့ဒီဇင်ဘာလ19ရက်နေ့လွန်ခဲ့တဲ့အပတ်ကဒွါရသင်္ကဟလေးလာခဲ့ဒွါရ6ပါးတဲ့နော်စကုဒွါရသောတာဒွါရခန္ဓာဒွါရစိတ်ဝါဒွါရကာယဒွါရမနောဒွါရဆိုပြီးတော့အဲဒီဒွါရ6ပါးမှဖြစ်တဲ့စိတ်တွေပြီးတော့တခါဒွါရမှလွတ်တဲ့စိတ်တွေစသဖြင့်လေးလာခဲ့ပြီးပြီအဲ့တော့ဒီနေ့နောက်သင်္ဃာတစ်ခုပေါ့အာရမဏသင်္ဃာဆိုတာကိုလေ့လာကြရအောင်အာရမဏဆိုတာဗမာလိုပြန်လိုက်တော့အာယုံပေါ့ပါဠိစကားအာရမဏဗမာစကားအာယုံနဲ့အာယုံဆိုတော့ဘာလဲနော်အာယုံဆိုတော့ဘာလဲတဲ့တခါတခါကျတော့လေအင်္ဂလိပ်လိုလေးပြန်ပေးလိုက်ပြန်ပေးတာကပို့ပြီးတော့ရှင်းတယ်နော်အာယုံကို object အဲ့တော့မျက်စိနဲ့တုံတစ်ခုကိုမြင်နေဆိုအဲ့ဒီအမြင်ခံရတဲ့ပစ္စည်းကိုအာယုံလို့ခေါ်တယ်နော်နားနဲ့ကြားတယ်အကြားခံရတဲ့ပစ္စည်းအတန်ပေါ့လေသူ့ကိုအာယုံလို့ခေါ်တယ်စသဖြင့်စိတ်နဲ့ကြံလိုက်တယ်စိတ်ထဲရတယ်ကြံလိုက်တယ်အဲ့ဒီအကြံခံရတဲ့တခြားပစ္စည်းတစ်ခုခုနော်အဲ့ဒါကိုအာယုံလို့ခေါ်တယ်အာယုံဆိုတဲ့အာရမဏဆိုတဲ့ပါဠိစကားရဲ့အဓိပ္ပာယ်ကဘာလဲဆိုတော့နှစ်မျိုးရှိပထမတစ်ခုကတော့ဘာလဲဆိုတော့စိတ်လာပြီးတော့မွေ့လျော်ရာဌာနဒီလိုအဓိပ္ပာယ်ရှိတယ်အခုခေတ် amusement park ဆိုတာမျိုးလို့ပေါ့ဟုတ်လားအဲ့ park တွေသွားတာဟာဘာလဲအပန်းဖြေဖို့သွားတာအဲမွေ့လျော်ဖို့သွားတာပျော်မွေ့ဖို့သွားတာထို့တူပဲအာယုံဆိုတာတဲ့စိတ်ရဲ့ပျော်မွေ့ရာဖြစ်တယ်နော်ဒီအဆင်းမကြည့်ကြည့်လေနော်အဆင်းကြည့်လိုက်ရင်ဟိုဟာလေးကြည့်ခြင်းဒီဟာလေးကြည့်ခြင်းဟုတ်တယ်မလားကိုကြည့်ခြင်းနဲ့အဆင်းလေးပါဆိုရင်ကိုကမွေ့လျော်နေတာနော်ဒါကြောင့်မို့စိတ်တို့လာပြီးတော့ပျော်မွေ့ရာဖြစ်တဲ့ဝတ္ထုပစ္စည်းကိုဘာလို့ခေါ်လဲအာယုံလို့ခေါ်တယ်။နောက်တနည်းကတော့မိတွဲရာဆိုတဲ့အဓိပ္ပာယ်ရှိနော်။အကယ်၍မတန်မဆွမ်းတဲ့လူတယောက်ရှိမယ်ဆိုရင်သူဟာတောင်ခွေးထောက်ပြီးတော့ရင်လည်းသွားရမယ်နော်။ကျိုးတန်းထိုင်ပြီးတော့ကျိုးကိုကင်ပြီးတော့ရင်လည်းပဲလမ်းလျှောက်ရမယ်။အဲ့ဒီလိုတောင်ခွေးတို့ကျိုးတန်းတို့ဟာဒီမဆွမ်းတဲ့ပုဂ္ဂိုလ်ကိုကူညီထောက်ပံ့တယ်လို့ပဲဒီအာယုံတွေကစိတ်ကိုကူညီထောက်ပံ့နေဆိုလိုတာတော့ဗာလဲဒီအာယုံတွေရှိနေလို့စိတ်ကဖြစ်တာเนาะအာယုံမရှိဘူးဆိုရင်စိတ်ပေါ်နေမှာလားမပေါ်ဘူးเนาะဒါကြောင့်မို့စိတ်ဟာအမြဲတမ်းအာယုံရှိတယ်အာယုံနဲ့ကင်းပြီးတော့ဘယ်တော့မှမဖြစ်ဘူးဒါကြောင့်မို့စိတ်ဤမိတွယ်ရာဖြစ်သောကြောင့်လည်းပဲဒီပစ္စည်းတွေကိုအာယုံလို့ခေါ်တယ်เนาะဒါကြောင့်မို့ဒီအာယုံဆိုတာ ਨੇ ဟိုမနဲ့နေထွက်အာယုံတက်တယ်ဆိုတာနဲ့မရောကြနဲ့နော်အဲ့ဒါကတမျိုးအဲ့ဒါကအမှန်ကအာယုံမဟုတ်ဘူးလူတွေကအာယုံလို့ခေါ်နေလို့အယုံနော်ဒါမလို့ဗမာစကားကျတော့အာယုံတက်တယ်အာယုံတက်တယ်လို့ပဲခေါ်နေကြတယ်မှန်တော့ပါဠိစကားမှာအမှာရေးချာမပါဘူးအယုံအဲ့တော့ခုဟာကအာယုံဒါကြောင့်မို့အာယုံဆိုရင်ဗာလဲစိတ်ဤမွေလျော်ရာဖြစ်တဲ့ပစ္စည်းနော်တို့မဟုတ်ပါလဲစိတ်ဤမိတွယ်ရာဖြစ်တဲ့ပစ္စည်းလို့ဒီလိုအဓိပ္ပာယ်ရှိတယ်အဲ့ဒီအာယုံပေါင်းဘလောက်ရှိသလဲတဲ့အာယုံတွေကတော့အများကြီးပေါ့နော်ဒါပေမဲ့လို့အမျိုးအစားအားဖြင့်အာယုံတွေကိုခွဲလိုက်တဲ့ခါကျတော့အာယုံ6ပါးရှိတယ်တဲ့နော်ဒီနေ့ပြထားတဲ့ဇာရွက်မှာဟိုဇရာခွက်ရဲ့အောက်မှာကြည့်လိုက်အာယုံ6ပါးဆိုတာတွေ့လိမ့်ပထမပါတဲ့တော့ရူပါယုံเนี่ยเนาะဗမာစကားဆိုတော့ယူပါယုံပေါ့လေဟုတ်လားပါဠိလိုဖတ်တော့ရူပါယုံရူပါယုံဆိုတာဘာလဲတဲ့အဆင်းကိုခေါ်လို့ခေါ်တယ်တဲ့เนาะမျက်စိနဲ့မြင်နိုင်တဲ့ဝိထုကိုအဆင်းလို့ခေါ်တာเนาะအဆင်းဆိုတာဒီမြင်နိုင်တဲ့ရုပ်တရားတစ်မျိုးအင်္ဂလိပ်လိုပြန်တော့ဒါဟုတ်ကာလာလိုလည်းပြန်နော်အမှန်ကတော့အဲ့ဒီအယောင်ကိုမြင်တာကဒီပုံတန်ထန်တို့ဘာတို့ကအမှန်ကမြင်တာမဟုတ်ဘူးစိတ်နဲ့ကြမ်းယူပါနော် အခုနေလူတယောက်မြင်တယ်လို့ပြောတော့လူကမြင်လည်းမဟုတ်ဘူးအမှန်တော့လူမှရှိတယ်အဆင်းကိုမြင်တာအဆင်းမြင်ပြီးတဲ့နောက်မှာဒီလူတကောင်ကြီးလုံးကိုစိတ်ကပေါင်းစုပြီးတော့အာဒါလူပဲဟိနော်ဒါမိန်းမပဲဒါယောက်ျားပဲစသည်ဖြင့်အဲ့ဒီလူသိတာအမှန်တော့အဲ့ဒီလူပေါ်မှာဒီနဲ့အဆင်းကိုပထမဆုံးစမြင်တာနော်အဲ့လိုမြင်အပ်တဲ့ဝတ္ထုပစ္စည်းကိုဘာလို့ခေါ်လဲအဆင်းလို့ခေါ်တယ်နော်ရူပယုံလို့လည်းခေါ်တယ်အဲ့လူတယောက်ကိုမြင်လိုက်တယ်ဆိုတော့အဲ့ဒီရူပယုံရဲ့တီဟာဖြစ်တဲ့ခန္ဓာကိုယ်ကြီးလည်းမြင်တယ်လို့ဆိုရတာပေါ့လေနော်မှန်ကတော့အဲ့ဒါကပညာဖြစ်တော့ရည်ကြတော့အဲ့ဒီအစင်းတက်တဲ့ဒိဋ္ဌိဆိုရင်ဒါပရမနောက်တစ်ခုကဘာလို့တတ္ဒါယုံတဲ့နော်တတ္ဒါယုံဆိုတော့ဗာလဲအတန်နားနဲ့ကြားနိုင်တဲ့အာယုံနားနဲ့ကြားနိုင်တဲ့ဝိတုပစ္စည်းကိုတတ္ဒါယုံလို့ခေါ်တယ်နော်ဒါဗမာတွေကတော့တရားယုံလို့ပဲဥစဉ်တို့ဗမာကအလွန်ပေါ့တယ်ဟုတ်လားဒီလုံးစင်ကိုလုံးစင်လို့မဖတ်ချင်ကြဘူးเนาะတတ္တာယုံတဲ့အဲ့ဒါအတန်ကိုတတ္တာယုံလို့ခေါ်တယ်ဒါအတန်အမျိုးမျိုးပဲရှိတယ်အပြင်ပကเนาะဗဟိတအပြင်ပအတန်ရှိတယ်မိမိအခုစကားပြောတဲ့ဝစီပေဒဆိုတဲ့အတန်လည်းရှိတယ်ဘာပဲလို့အတန်ပဲဖြစ်ဖြစ်နားနဲ့ကြားနိုင်တဲ့အတန်မှန်ရင်တတ္တာယုံပဲเนาะမိုးချိန်တန်ကြားတယ်တတ္တာယုံပဲဟုတ်လားလူစကားပြောတန်ကြတဲ့တတ္တယုံမမော်တော်ကားတန်ကြတဲ့တတ္တယုံမလေးမြန်တန်ကြတဲ့တတ္တယုံနောက်တစ်ခုကတော့ဗါတော့ကန္တာယုံတဲ့ဟာကန္တဆိုအနတ်ကန္တာယုံဆိုတာကဒါကြောင့်မို့နှာခေါင်းနဲ့သိနိုင်တဲ့ဝိထုပစ္စည်းပေါ့နော်အဲ့တော့ဗါလဲအနတ်ပေါ့ကောင်းတဲ့အနတ်ဆိုးတဲ့အနတ်ဒါဒီအစင်းလည်းကောင်းတဲ့အစင်းဆိုးတဲ့အစင်းအတန်လည်းတူတူပဲရှိတာပေါ့အနတ်ကိုကန္တာယုံလို့ခေါ်တယ်နောက်တစ်ခုကပါလို့ရတာယုံတဲ့နော်ဗမာလူအရတာလို့ခေါ်တဲ့ဟာပေါ့ချိုးတယ်ချင်းတယ်နော်ခါတယ်ဖန်တယ်စက်တယ်ဟုတ်လားဒီလိုအရတာမျိုးကိုပါလို့ခေါ်လဲရတာယုံနော်သုံးဖို့လဲဗမာလူခေါ်ရင်လဲရတာယုံပေါ့လေနော်နောက်တစ်ခုကတော့ပါတော့ဖုထပ်ဘာယုံတဲ့နော်ဖုထပ်ဘာဆိုတာအတွေ့အထိကိုခေါ်အဲ့ခန္ဓာကိုယ်နဲ့တွေ့ထိလို့ရတဲ့ပစ္စည်းမျိုးကိုဘာလို့ခေါ်လဲဖုထပ်ပါယုံအခုမိမိကိုယ်နဲ့ကြမ်းနဲ့ထိနေတယ်နော်ကော်စောနဲ့ထိနေတယ်အဲ့ဒီအထိတွေ့ရပါတော့ဖုထပ်ပါယုံနော်အင်ကြီးနဲ့ကိုယ်နဲ့ထိနေတယ်နော်အဲ့ဒီအင်ကြီးမှာရှိတဲ့ဒီယုတ်တရားကဘာလဲဖုထပ်ပါယုံပေါ့ဟုတ်လားအဲ့ဒီဖုထပ်ပါယုံနဲ့ခန္ဓာကိုယ်နဲ့တွဲလိုက်မှာနော်အဲ့လိုအတွေ့အထိကိုဖုထပ်ပါယုံလို့ခေါ်တယ်ဒါကသိအရေးမကြီးအောင်မခိုင်းရင်သေးဘူးအော်ဓမ္မယုံကြတော့ခက်တယ်ဦးဇနုဗမာကအရေးမကြီးဘူးဗမာကတော့ဟိုပါဠိကိုနောက်လိုက်ပြီးတော့ရူပယုံတတယုံခန္ဓာယုံနဲ့လှုပ်ထားလိုက်တော့ကိုအရေးမကြီးဘူးအင်္ဂလိပ်လိုပြန်တဲ့ခါကျတော့ဓမ္မယုံဟာတော့ခက်တယ်ဦးဇနုတော့မပြန်ဘူးနော်အင်္ဂလိပ်လိုပြန်လိုက်ရင်ဘာဖြစ်သွားလဲဆိုတော့လွဲမှားအတိမှားသွားနိုင်တယ်သူတို့က mental object လို့ဒီလိုပြန်တယ်နော်ဒါသိမကြည့်ကြအောင် mental object ဆိုတော့စိတ်ရဲ့အာယုံလားဒါမဟုတ်စိတ်ဖြစ်သောအာယုံလားနော်စိတ်ရဲ့အာယုံလို့ပြောရင်တခြားရူပယုံစသည်လည်းစိတ်ရဲ့အာယုံပဲဟောအဲ့ဒါကြတော့လည်းပဲကျေလွန်းတော့ပြန်စိတ်ဖြစ်တဲ့အာယုံဆိုပြန်တော့လည်းစိတ်တင်မကဘူးဓမ္မယုံထဲမှာတခြားဟာတွေကပါသေးတယ်နော်အဲ့ဒါကြောင့်မို့ဒီဓမ္မရမဏဆိုတော့ပါဠိပုဂ္ဂိုလ်အင်္ဂလိပ်လိုပြန်နိုင်ဖို့မဖြစ်နိုင်ဘူး။ဒါကြောင့်မို့ဟိုဓမ္မ object ပဲဒီလိုပဲပြန်တော့တယ်နော်။ဟိုရှေ့ဟာတွေကတော့ visible object, audible object, odorous object, sensed object, tangible object အဲ့လိုပြန်လို့ရတယ်။ဓမ္မယုံကတော့မတတ်နိုင်ဘူး။ကောင်းပြီဓမ္မယုံဆိုတာဘာတွေလဲတဲ့။ဒါနားလည်ထားဖို့အရေးကြီးတယ်။ဟောဓမ္မယုံဆိုတာဘာတော့ညာဘက်ကဖတ်လိုက်စမ်း။ပတာဒါယုတ်ငါးခုတဲ့ဒါတွေအခုနားမလည်သေးဘူးမလို့အတားမှတ်တာနော်ဟိုနောင်ယုတ်ပိုင်းလေးလာပြီးတဲ့ခါကျတော့နားလည်လိမ့်မယ်နော်ပတာဒါယုတ်ငါးပါးဆိုတာအမှန်တော့မျက်စိအကြည်ဓာတ်နားအကြည်ဓာတ်နော်နှာခေါင်းအကြည်ဓာတ်ရှာအကြည်ဓာတ်ကိုယ်အကြည်ဓာတ်အဲ့ဒါကိုပတာဒါယုတ်ငါးပါးလို့ခေါ်တယ်အဲဒီပတာဒါယုတ်ငါးပါးကိုလည်းပဲဓမ္မယုံလို့ခေါ်တယ်ဒါတွေမကသေးဘူးဗါတဲ့တော့ဒုက္ခမယုတ်16ပါနော်ဒါတွေကနောက်မှနားလည်လိမ့်မယ်ဟုတ်လားအခုနားမလည်နိုင်ဘူးရုပ်ထဲမှာဟိုတိမ်မွေ့တဲ့ရုပ်ရှိတယ်ကြမ်းတမ်းတဲ့ရုပ်ရှိတယ်နော်အဲဒီတိမ်မွေ့တဲ့ရုပ်တွေကိုဒုက္ခမယုံလို့ခေါ်တယ် သူခုမှဆိုတိမ်မွေ့တာကိုဆိုလို့ရနော်ဟိုဗမာပြည်မှာဟိုကာရခုံနာဆိုတာဒီတော့သူခုမှအမှုပညာနဲ့လုပ်နေကြတာဟုတ်လားအဲတိမ်မွေ့တဲ့အတတ်ပညာလို့ဆိုလို့တာပေါ့လေနော်သူခုမှယုတ်တဲ့အဲဒီသူခုမှယုတ်က16ပါးရှိတယ်တဲ့အဲ့ဒီဒုက္ခမယုတ်ကိုလည်းပဲဓမ္မယုံလို့ခေါ်ရတယ်။ပြီးတော့ဟောစိတ်89ကိုလည်းပဲဓမ္မယုံလို့ခေါ်ရတယ်။စိတ်တသိက်52ကိုလည်းပဲဓမ္မယုံလို့ခေါ်ရတယ်။နိဗ္ဗာန်ကိုလည်းပဲဓမ္မယုံလို့ခေါ်ရတယ်။ပညာကိုလည်းပဲဓမ္မယုံလို့ခေါ်ရတယ်။နော်ပညာဆိုတာကတော့ကိုဒီအပေါင်းအစုဖြစ်သွားတဲ့အခါမှာပညာဖြစ်သွားတာပဲ။နော်ပြီးတော့အခေါ်အဝေါ်ကိုလည်းပဲပညာလို့ခေါ်တယ်။လူလို့ပြောလိုက်ရင်ဒါပညာ။နော်ယုံနံလို့ပြောလိုက်ရင်ဒါ ਪਰ မဟုတ်လားလူလို့ဆိုလိုက်ရင်ပညာအဲ့တော့ပညာဆိုတော့လောကမှာပေါ်အလုံးကိုများတယ်နော်ရှိရှိသမျှမြင်ရသမျှအကုန်လုံးပညာကြည့်ဟုတ်လားစကားနဲ့ပြောနေသမျှစကားလုံးတွေဒါတွေကပညာတယ်ဒီမှာကြတော့ကိုကတိုင်းပညာစသည်ဖြင့်လာလိမ့်မယ်နော်ဒါပါတော့အဲ့ဒါပညာအဲ့ဒီဟာအာလုံးကိုဘာလို့ခေါ်လဲဓမ္မယုံလို့ခေါ်တယ်ဒါကြောင့်မို့အာယုံ6ပါးသို့မို့အာယုံ6မျိုးရှိတယ်နော်ပြန်ပြီးလို့ဆိုလဲဆမ်းမှာရူပါယုံတတ္တယုံကန္တာယုံရတာယုံဖုထပ်ပါယုံဓမ္မယုံအေးဓမ္မယုံကြတော့အကျဉ်များသွားတယ်နော်ကောင်းပြီအဲ့ဒီလိုရူပါယုံတတ္တယုံစသည်ဖြင့်ခွဲခြားတဲ့အပြင်အခုဒီအာရမဏသင်္ဃဟမှာဘယ်လိုလဲခွဲခြားအောင်မလဲဆိုတော့ကိုအောက်မှာဖတ်လိုက်ရင်ကာမအာယုံနော်ကာမအာယုံလို့ပြောလိုက်ရင်ဘာလို့နားလည်ရမလဲကာမစိတ်54စေတသိက်52ယုတ်28အဲဒီသုံးမျိုးကိုဘာလို့ခေါ်မလဲကာမအာယုံလို့ပြောလိုက်မယ်ခေါ်လိုက်မယ်နော်နောက်တစ်ခုကတော့ဘာတော့မဟေဂုတ်အာယုံတဲ့နော်မဟေဂုတ်အာယုံဆိုတာဘာတော့မဟေဂုတ်စိတ်28ပါးနဲ့စေတသိက်35ပါးပြီးတော့ပညာအာယုံဆိုတာကပညာ28ပါးရှိတယ်ဒါလည်းနောက်မှနားလည်လိမ့်မယ်ထားပဲလို့လောကုတ္တရာအာယုံဆိုတာကလောကုတ္တရာစိတ်ရယ်လောကုတ္တရာစိတ်6ခုရယ်စေတသိက်36ခုရယ်နိဗ္ဗာန်ရယ်နော်ဟောနောက်တစ်ခုကဘာလဲတော့ကာလဝိမုတ်တဲ့ကာလဝိမုတ်ဆိုတာကာလ3ပါးမှလွတ်တယ်လို့ဆိုလို့တယ်ဒွါရဝိမုတ်ဆိုတာဒွါရမှလွတ်တာဟုတ်တယ်မလားကာလဝိမုတ်ဆိုတာကာလ3ပါးမှလွတ်တယ်ကာလ3ပါးမှလွတ်တယ်ဆိုရင်ပစ္စုပန်လည်းမဟုတ်ဘူးအတိတ်လည်းမဟုတ်ဘူးအနာဂတ်လည်းမဟုတ်ဘူးနော်အဲ့ဒီပစ္စုပန်အတိတ်အနာဂတ်မဟုတ်တဲ့တရားတွေကိုကာလဝိမုတ်တရားလို့ခေါ်တယ်အဲ့ဒီကာလဝိမုတ်တရားဟာဘာတွေလဲလို့ဆိုရင်နိဗ္ဗာန်နဲ့ပညာနိဗ္ဗာန်ဟာရှိတော့ရှိတယ်နော်ပရမတ္ထအားဖြင့်ရှိတယ်ဒါပေမဲ့လို့ဖြစ်တည်ပြည့်စုံတဲ့၃ချက်မရှိဘူးသိဆန်းနိဗ္ဗာန်နော်ဟိုတတ်တော်တွေအနေနဲ့ကရှိတယ်လို့ပြောလိုက်ရင်အဲ့ဒီဖြစ်တည်ပြည့်နေရည်တော်တော်ပြီးတော့မြင်တတ်တယ်။ဒါနဲ့တော်တော်ကြည့်တတ်တယ်။အဖြစ်ရှိရင်အပြက်ကရှိရတာ။ဒါရှောင်လို့ကိုမရောလောကတဘာဝ။ဟုတ်လား။ဒါကြောင့်မို့နိဗ္ဗာန်ဟာအဖြစ်ရှိတာမဟုတ်ဘူး။သို့သောသူ့တဘာဝအလိုက်အမြဲတည်ရှိတယ်နော်။အဲ့ဒါကြောင့်မို့နိဗ္ဗာန်ဟာအတိတ်ကနိဗ္ဗာန်ပဲအခုပစ္စုပန်နိဗ္ဗာန်ပဲအနာဂတ်နိဗ္ဗာန်ပဲလို့ပြောလို့မရဘူး။ဘယ်တော့မှရှိတယ်အခုတော့မရှိဘူးနောက်တော့ရှိလိမ့်မယ်စသဖြင့်ပြောလို့မရဘူးကာလနဲ့သုံးသပ်ပြီးတော့ပြောလို့မရဘူးဒါကြောင့်မို့နိဗ္ဗာန်ကိုကာလဝိမုတ်လို့ခေါ်တယ်ပညာဆိုတာကလည်းပဲဒီတန်းပဲအမှန်ကတော့ပညာဆိုတာဟာဥပတိပင်အားဖြင့်ဖြစ်တည်ပြည့်အားဖြင့်အထင်အရှားရှိတာမဟုတ်ဘူးလူတွေကခေါ်ဝေါ်သုံးဆွဲနေတော့မှသူရှိတယ်လို့ထင်ရတာလူတွေကမခေါ်ဝေါ်တော့ဘူးမသုံးဆွဲတော့ဘူးဆိုသူကြောက်တယ်လို့ဖြစ်တော့တာနော်ဟောအနှစ်တရာလောက်မြုပ်နေပြီတော့တကြကြလူတွေကပြန်သုံးလိုက်ပြီဆိုပြန်ပေါ်လာသလိုဖြစ်ပြန်ရောဝောဟာရဆိုဟုတ်လားအေးဒါကြောင့်မို့ပညာဆိုတာဟာလည်းပဲရှိတယ်လို့မဆိုရအောင်နော်ဥပတိပင်အပြင်ရှိတယ်လို့မဆိုအောင်အဲ့လိုမဆိုရတဲ့အတွက်ကြောင့်မို့ပညာကိုလည်းပဲအတိတ်ပဲပစ္စုပန်ပဲအနာဂတ်ပဲလို့မဆိုရဘူးဒါကြောင့်မို့သူပညာကိုလည်းပဲဘာလို့ခေါ်လဲကာလဝိမုတ်နော်ကာလ၃ပါးမှအလောဒါဖြင့်သူတို့ကကာလဝိမုတ်ဖြစ်ရင်ရှေ့ကကာမအာယုံဟုတ်လားမဟေကုအာယုံပင်းလောကဓမ္မပင်းကာမအာယုံနဲ့မဟေကုအာယုံဆိုရင်တော့ကိုပိစုပန်တိဏကရှိလိမ့်မယ်နော်တခါတလေစိတ်ကပိစုပန်ကိုအာယုံပြုတယ်နော်ပိစုပန်အ အာယုံကိုအာယုံပြုတယ်တခါလေအတိတ်ကိုအာယုံပြုတယ်တခါလေအနာဂတ်ကိုအာယုံပြုတယ်ကောင်းပြီဒါကအာယုံအမျိုးမျိုးခွဲလိုက်တယ်နောက်ထပ်အများကြီးခွဲတာတွေရှိသေးတယ်သို့တော့တော့လောက်ပြီတော့လောက်ဆိုရင်အစတစ်ခေါက်မှအကုန်လုံးလျှောက်လုံးနေရှုပ်ကုန်တယ်နော်ဂိုင်းအဲ့ဒါပြီးတော့မှအာယုံနဲ့အာရမဏိကဆိုတာကိုလေ့လာရမှာအာယုံနဲ့အာရမဏိကဆိုတာဘာလဲဆိုတော့အာယုံပြုတ်တတ်တဲ့တရားကိုအာရမဏိကလို့ခေါ်တယ်ဒီမှာထည့်မရေးလိုက်ဘူးအဲ့ဒါနော်အာယုံအပြုခံရတဲ့တရားကိုအာယုံလို့ခေါ်တယ်။ဘယ်ဘက်ကအာရမဏိကညာဘက်ကအာယုံပဲအမှန်ကတော့ဟိုအာယိချရဲ့ရောက်ရဲ့မနှလုံးစင်ရဲ့နာကြီးလုံးကြီးတင်ကာကြီးနော်အာရမဏိကလို့ခေါ်တယ်။အာရမဏိကဆိုတာအာရမဏရှိတယ်ပေါ့အာယုံရှိတယ်။ဟိုအာယုံကိုယူတယ်နော်အေးအဲ့ဒီဘယ်စိတ်ကဘယ်ကိုအာယုံပြုတယ်ဆိုတာကိုခွဲခြားရလိမ့်မယ်နော်ဟိုနောက်တော့ကဝေဒနာဆိုလို့ဝေဒနာ၅ပါးကိုသိပြီးတဲ့နောက်စိတ်နဲ့တွဲပြီးတော့ဟားရတယ်နော်ဟိတ်၆ပါးသိပြီးတဲ့နောက်စိတ်နဲ့တွဲဟားရတယ်ထို့အတူပဲဒီမှာလည်းပဲအာယုံ၆ပါးကိုသိပြီးတဲ့နောက်စိတ်နဲ့ဟားရတယ်စိတ်နဲ့ဟားတော့ကိုအခုဒါကတင်းကြူကြမှလာတဲ့အတိုင်းရေးထားတယ်နော်ပြီးတော့မှစိတ်တစ်ခုရုပ်90ဇရာွက်နဲ့ပြန်ပြီးတော့တွဲအောင်မယ်ကံကူဖတ်လိုက်စမ်းပါတဲ့တော့စက္ခုဝိညာဉ်တွေးပေါ့လေစက္ခုဝိညာဉ်စိတ်နှစ်ခုသည်ဘယ်ကိုအာယုံပြုလဲပိစ္ဆုတ်ပံရူပါယုံကိုအာယုံပြုတယ်စက္ခုဝိညာဉ်ကအတိတ်ရူပါယုံကိုအာယုံမပြုဘူးအနာဂတ်ရူပါယုံကိုအာယုံမပြုဘူးဘာကြောင့်ဆိုတော့လက်တွေ့မြင်နေရတဲ့ဟာကိုစက္ခုဝိညာဉ်ကမြင်တာကိုလက်တွေ့ရှိနေတဲ့မျက်မှောက်မှာရှိနေတဲ့အာယုံကိုစက္ခုဝိညာဉ်ကမြင်တာလွန်သွားတဲ့အတိတ်ကြတော့စိတ်နဲ့မနှောဝိညာဉ်နဲ့သိရနော်အနာဂတ်မရှိသေးတဲ့ဟာဆိုလည်းအဲ့ဒီဟိုမနောဝိညာဉ်နဲ့သိတာစက္ခုဝိညာဉ်နဲ့သိတာမဟုတ်ဘူးဒါကြောင့်မို့စက္ခုဝိညာဉ်စိတ်နှစ်ပါးသည်ဘာကိုအာယုံပြုလဲပိစ္ဆုတ်ပံရူပါယုံကိုအာယုံပြုသည်သောတဝိညာဉ်စိတ်နှစ်ပါးသည်ပိစ္ဆုတ်ပံတတ္ထာယုံကိုအာယုံပြုသည်အခုဦးဇင်းပြောတဲ့စကားကြားနေတယ်အဲ့ဒီကြားတဲ့စိတ်တွေဟာသောတဝိညာဉ်စိတ်တွေတကယ်ပိစ္ဆုတ်ပံပြောနေတဲ့အတန်ကိုကြားနေတာနော်ဟိုဘက်ကပြောခဲ့တဲ့အတန်ကိုစိတ်ထဲကကြားတယ်ဒါကြတော့သောတဝိညာဉ်မဟုတ်တော့ဘူးနော်အဲမလို့မလို့လာမဟုတ်တခြားဟိုဘာလို့ကုသစိတ်ရှိလိုက်မယ်နော်ပြီးတော့ဘာလို့ဂါဏဝိညာဉ်နှစ်ပါးတဲ့ဂါဏဝိညာဉ်နှစ်ပါးကပိစ္ဆုတ်ပံကန္တာယုံကိုအာယုံပြုတယ်အနံ့ပေါ့နော်ရေမွေးနံလေးမွေးတယ်နော်ပန်းနံမွေးတယ်သို့မဟုတ်မကောင်းတဲ့အနံ့နန်းနေဟုတ်လားအဲ့လိုအနံ့ချင်ရှားရှိနေတော့မှတွေ့သိရတဲ့စိတ်ကိုကန္နဝိညာဉ်เนาะဒါကြောင့်မို့ကန္နဝိညာဉ်စိတ်ကပိစ္ဆုတ်ပံကန္တာယုံကိုအာယုံပြုတယ်နောက်နှစ်ခုပါတော့စိန်ဝါဝိညာဉ်တစ်ခုဘာကိုအာယုံပြုတော့ပိစ္ဆုတ်ပံရတာယုံကိုအာယုံပြုတယ်เนาะတစ်စုံတစ်ခုစားကြည့်လိုက်စမ်းเนาะကောင်းရင်လည်းကောင်းတယ်မကောင်းရင်လည်းမကောင်းဘူးချိုးရင်ချိုးတယ်เนาะချင်းရင်ချင်းတယ်ဆက်ရင်ဆက်တယ်ပေါ့လက်တွေ့သိသွားတာအဲ့ဒီလက်တွေ့ရှိနေတုန်းကိုသိတဲ့စိတ်သည်အဲဇိန်ဝါဝိညာဉ်စိတ်ဒါကြောင့်မို့ဇိန်ဝါဝိညာဉ်စိတ်ကလက်တွေ့ရှိနေတဲ့ပိစ္ဆုတ်ပံရတာယုံကိုအာယုံပြုတယ်နော်မနေ့ကဆက်ခရပြန်ပြီးအာယုံပြုရင်ဒီစိတ်မဟုတ်ဘူးနောက်ပါတော့ကာယဝိညာဉ်စိတ်နှစ်ခုနော်ကာယဝိညာဉ်စိတ်နှစ်ခုကဘယ်ကိုအာယုံပြုတော့ပိစ္ဆုတ်ပံဖုတ်ထဘာယုံကိုအာယုံပြုတယ်အခုလက်ရှိတွေ့ထိနေတဲ့အာယုံကိုအာယုံပြုတယ်ပေါ့နော်ဟိုလက်နဲ့စက်ကူနဲ့ထိနေတယ်နော်လက်နဲ့ခဲရံနဲ့ထိနေတယ်ဟုတ်လားခန္ဓာကိုယ်တစ်ခုနဲ့တစ်ခုထိနေတယ်ဟုတ်လားအဲ့ဒီလိုလက်ရှိအတွေ့အထိကိုအာယုံပြုတဲ့စိတ်ကာယဝိညာဉ်စိတ်ဒါကြောင့်မို့စက်ကူဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်စေဝဝိညာဉ်ကာယဝိညာဉ်ဤဝိညာဉ်၅ပါးသို့မဟုတ်၁၀ပါးကဘယ်ကိုအာယုံပြုလဲပိစ္ဆုတ်ပံရူပယုံသတ္တယုံခန္ဓာယုံရတယုံဖုဒ္ဓဘာယုံနော်ဒါကိုအချင်းခေါ်လိုက်တော့ပင်စာယုံလို့ခေါ်တယ်နော်ပင်စာကငါအာယုံကအာယုံဆိုအာယုံ၅ပါးပေါ့ပိစ္ဆုတ်ပံအာယုံ၅ပါးကိုအာယုံပြုတယ်နောက်ပါတော့ဖိုက်စံ
မနောဓာတ
်၃ခုဒါကမနောဓာတ်ဆိုအတုံ၃လာပြီနော်ဟိုဟိုဘတ်တော့လည်းမသိဘူးပြောကြတယ်မနောဓာတ်ဆိုတော့နားလည်အောင်လှုပ်ထားကြဟုတ်လားမှတ်မိသေးရဲ့လားမှတ်မိရဲ့အဲ
နောဓာတ်၃ခုပါ
အဲတံပတိဆိုင်တွေးရဲ့အဲပိစ္ဆဒွါရဝေဇန်ရဲ့တံပတိဆိုင်တွေးရဲ့အဲဒီ၃ခုကိုမနောဒ အဲ့ဒီမနောဓာတ်၃ခုကလည်းပဲတဲ့ဘယ်ကိုအာရုံပြုတယ်တော့
အာရုံ၅ပါး
ပိစ္ဆုပန်အာရုံ၅ပါးပိစ္ဆုပန်ပိစ္ဆာယုံကိုအာရုံပြုတယ်နော်ယံခါရူပယုံအာရုံပြုမယ်ယံခါတတ္တယုံကိုအာရုံပြုမယ်လို့ဒီလိုသွားရမယ်အာရုံ၅ပါးလို့ပြုပြီးတပြိုင်တည်းပြုတာမဟုတ်ဘူးနော်ဟိုနောင်ဝီထိနဲ့ရှင်ပြီးပြောလာတဲ့ခါကျတော့ပို့ပြီးတော့ထင်ရှားလိမ့်မယ်နော်ဒီသင်္ကြန်ကဒီလိုပဲကုံပြီးမှပြန်ပြီးတော့နောက်တစ်ခေါက်ပြန်မှကောင်းကောင်းနားလဲတာပထမတစ်ခေါက်ကတော့ဒီလိုပဲနားလဲတယ်လို့မလဲလို့နဲ့သွားတာပဲ။ဘာကြောင့်ဆိုတော့မယုံသေးတဲ့ဟာလှန့်လှန့်ပြီးတော့ဟိုပြောပြောနေရတာကိုသိသိနေရတာနော်။အဲဒီဝီထီနဲ့သွားတဲ့ခါကျတော့ပို့ပြီးတော့ထင်ရှားလိမ့်။ကောင်းပြီ။အဲ့တော့မနောဓာတ်၃ခုသည်ပိစ္ဆုပန်အာယုံ၅ပါးကိုအာယုံပြုတယ်။နော်။မနောဓာတ်၃မှဘယ်ဒွါရတွေမှဖြစ်တော့မမေ့သေးလား။
မနော
ဓာတ်ဟဲ့မလို့ဒီမနောဓာတ်၃ခုပြောတယ်ဘယ်ဒွါရမှာဖြစ်တော့ဟဲ့ဟုတ်ဟုတ်ပြန်ကြည့်ဟိုလွန်ခဲ့တဲ့ဘက်ကဇယားွက်ပြန်ကြည့်တာဒွါရသင်္ကဇယားွက်ဒီနေ့ပြီးတဲ့ပထမဟာမနောဓာတ်၃ခုဟာ
သံပြေရဏဥပ္ပတ္ထာ
ဟင်မဟုတ်တံပတိဆိုင်တံပတိဆိုင်၂ခု ਨੇ ပိစ္ဆဒွါရဝေဇံဘယ်ဒွါရတွေမှာဖြစ်တော့ပင်စားတော်ရဝေဇံကစကုတော်ရသောတာတော်ရကဏ္ဍတော်ရဇိဝံတော်ရကောဟတာရမှပြည့်ဘူးလားတံပတိဆန်းတွေ့ရလဲအဲ့ဒါပဲဒီငါးတော်ရမှပဲဖြစ်တယ်ဒီမှာဒီဟိုဗမာလိုဟာကြည့်ရင်လည်းရတယ
်
ဟုတ်လားဒီမှာဒီပထမဆုံးတွေ့လား
တော်ရဥမ္မတိ
မဟုတ်ဘူးဒီဟာဒီငါးခုပြောဒီငါးခု
ပင်စားတော်ရဝေဇံ
အဲပင်စားတော်ရဝေဇံနဲ့တံပတိဆန်းတွေ့ကိုမနှော့တက်လို့ခေါ်တယ်အဲ့ဒီမနောဓာတ်၃ခုသည်ဘယ်ဒွါရတွေမှာဖြစ်တယ်လဲဆိုရင်ငါးဒွါရမှာဖြစ်တယ်။ငါးဒွါရမှာဖြစ်တယ်ဆိုသဖြင့်ငါးအာယုံကိုအာယုံပြုတယ်ပေါ့ဟုတ်တယ်မလားဒွါရအာယုံတစ်ခုစကုဒွါရဆိုရင်ရူပာယုံသောတဒွါရဆိုရင်တတ္တယုံစသဖြင့်သွားရော။ဟုတ်ကဲ့လား။အေးဒါကြောင့်မို့ပင်စဒွါရဝေဇံတံပတိဆိုင်၂ခုဆိုတဲ့မနောဓာတ်၃ခုသည်ဘယ်အာယုံကိုအာယုံပြုတယ်လဲပိစ္ဆုပန်အာယုံ၅ပါးကိုအာယုံပြုတယ်။နော်ဒါကြောင့်မို့သူတို့ကငါးဓာရမှာဖြစ်တယ်လို့ဆိုရတယ်သူတို့ကစကုဓာရမှာလည်းဖြစ်တယ်သောတဓာရမှာလည်းဖြစ်တယ်စသဖြင့်သွားရစကုဝိညာဉ်တွေးကတော့စကုဓာရမှာသာဖြစ်တယ်သောတဓာရမှာမဖြစ်ဘူးဟုတ်တယ်မလားအေးကဲနောက်ရှေ့ဆက်သွားလာရင်မနောဓာတ်၃ခုပြီးတော့ပါတယ်နော်တန်တေရဏစိတ်၃ခုတဲ့ဟာတိတုပ္ပစိတ်တစ်ခုတဲ့နော်ပြီးတော့ကာမစရဝိဘက်စိတ်ရှိခုအလုံးပေါင်းလိုက်တော့ဘယ်လောက်တော့12ခုဒီ12ပါးသောစိတ်တို့ကဘယ်ကိုအာရုံပြုတဲ့တော့ကာမစိတ်54စေတသိက်52ယုတ်28ကာမတရားကိုအာရုံပြုတယ်နော်အတူကောက်ပြောခြင်းရင်ကာမတရားကိုအာရုံပြုတယ်ဟုတ်ပြီလားကာမတရားကိုအာရုံပြုတဲ့စိတ်ဘယ်လောက်ရှိသလဲဟမ်ဆက်နှစ်လို့ပြောအောင်နော်အားလုံးပေါ်ရင်မကတည်းကထားပါတော့အဲ့တော့တန်တီရဏစိတ်၃ခုရယ်ဟာတိတုပ္ပစိတ်တစ်ခုရယ်ကာမောစရဝိပ္ပစိတ်၈ခုရယ်ဒီ၁၂ခုသောစိတ်တို့ကကာမစိတ်54စေတသိက်52ယူ28ခုအာယုံပြုတယ်နောက်တစ်ခုကပါတော့အာဟုသူစိတ်32ညာနဝိပ္ပယုတ်ကာမောစကုသူ၄ခုညာနဝိပ္ပယုတ်ကာမောသရကရိယာ၄ခုနော်ကာမောသကုသူတွေကညာနဲ့မရှင်တဲ့၄ခုကာမောသကရိယာတွေကညာနဲ့မရှင်တဲ့၄ခုအဲ့တော့အားလုံးပေါင်းလိုက်ရင်၄၄၁၂20အဲ့ဒီ20သောစိတ်တို့ကဘယ်အာယုန်တွေကိုအာရုံပြုနေတဲ့တုန
်း
လောကီစိတ်81စေတသိက်52ယုတ်28ပညာလောကုတ္တရာခြံပြီးအကုန်အာရုံပြုတယ်ပေါ့နော်လောကုတ္တရာကိုတော့သူတို့အာရုံမပြုနိုင်ဘူးဟုတ်လားလောကီတော့ဖြင့်နေကုံအာရုံပြုနိုင်တယ်ဟုတ်ပြီနော်အေးအဲ့ဒါကြောင့်မို့အာကုသူစိတ်ဟာဘယ်ကိုအာရုံပြုတယ်လဲလို့မေးရင်ပဲနော်လောကီတရားတွေအားလုံးအာရုံပြုနိုင်တယ်နော်ဒါကြောင့်မို့အာကုသူရဲ့နေပယ်ကမလွတ်နိုင်ဘူးလောကီမှာဟုတ်လားလောဒါကြောင့်မို့လို့လောကုတ္တရာလို့ခေါ်တာလောကုတ္တရာဆိုလောကတဲကထွက်သွားပြီအာကုသူရဲ့နေကနေပြီးတော့လွန်သွားပြီလို့ဆိုလို့လားနော်အဲ့ဒါအာကုသူဟာဘယ်လောက်ဟိုနေကျယ်လဲဆိုတာဟုတ်လားကောင်းပြီအဲ့ဒါကလောကီစိတ်81စေတသိက်52ယုတ်28 ပညာနောက်တစ်ခုကပါနော်ညာနာတံပယုတ်ကမ္မောသကုတု၄နော်ခုနညာနာဘုပြုတ်ယူပြီးပြီအခုညာနာတံပယုတ်ယူတယ်ညာနာတံပယုတ်ကမ္မောသကုတု၄ကုတုအဘိညာဉ်တေအဘိညာဉ်ဆိုရင်နားမလဲသိဘူးနော်အဘိညာဉ်ဆိုတာဘာလဲဆိုရင်ပိစမဇံနော်ပင်စမဇံရိုးရိုးမဟုတ်ဘဲနဲ့အထူးပွားများအပ်တဲ့ပင်စမဇံကိုအဘိညာဉ်လို့ခေါ်တယ်နော်အဘိညာဉ်အဲ့ဒီအဘိညာဉ်ကကုသိုလ်အဘိညာဉ်ရှိတယ်ကရိယာအဘိညာဉ်ရှိတယ်ရူပါစကုသိုလ်ပင်စမဇံရူပါစကရိယာပင်စမဇံနော်ကုသိုလ်အဘိညာဉ်ဇံနဲ့အဘိညာဉ်နဲ့နည်းနည်းကွာတယ်နော်ဇံဆိုတာကယိုးယိုးအဘိညာဉ်ဆိုတာကအဲ့ဒီပင်စမဇံပဲတိုးတော့အဲ့ဒီပင်စမဇံကိုအထူးတည်းလဲအားထုတ်ရတယ်နော်အထူးတည်းလဲအားထုတ်တဲ့အတွက်ကြောင့်မို့အဲ့ဒီအဘိညာဉ်ပေါက်သွားပြီအဘိညာဉ်ရသွားပြီဆိုရင်အဲနောက်ဘဝတွေအများကြီးပြန်မြင်နိုင်တာတို့နော်သူတို့ဘာစိတ်သိတာတို့ဟိုးအဝေးကြီးလှမ်းကွဲနေတာတွေဘာတွေဘာလှမ်းမြင်နိုင်တာတို့နော်အဝေးကြီးလှမ်းကြားနိုင်တာတို့ဆိုတဲ့ဒီလိုအစွမ်းတက်တီတွေရတယ်အဲ့ဒီလိုပြီးတော့ကောင်းကင်ပြန်နှိုင်တာတို့မြေရှိုးနှိုင်တာတို့ဟာအဘိညာဉ်ရမှလုံနှိုင်တာဇံရယုံနဲ့မလုံနှိုင်ဘူးနော်အခုကလူတွေကဇံပြန်နေဇံပြန်နေနဲ့သုံးတုံနေတော့ကိုဇံရယုံနဲ့ကောင်းကင်ပြန်နှိုင်နေထင်းနေတယ်နော်ရေပေါ်လမ်းလျှောက်နှိုင်နေထင်းနေတယ်မဟုတ်ဘူးအဲ့ဒီအဘိညာဉ်ကိုရမှနော်အဘိညာဉ်ဆိုတော့ဗါလဲပင်စမဇံပဲဟုတ်ပြီလားကောင်းအဲ့တော့ညာနာတံပြုတ်ကမ္မောသကုတု၄ခုကုသိုလ်အဘိညာဉ်တစ်ခုပေါင်း၅ခုသူတို့ကဘယ်တရားတွေကိုအာရုံပြုနိုင်တယ်လဲစိတ်89တဲ့89တွေကဘာနှုတ်ရမလို့အရဟတမဲ့ရယ်အရဟတဖူရယ်ရဟဏာနဲ့ဆိုင်တဲ့စိတ်နှစ်ခုနှုတ်လိုက်တာနော်အရဟတမဲ့အရဟတဖူကျင်းစိတ်89ခုစေတသိက်52ယုတ်28နိဗ္ဗာန်ပညာဟောသူတို့ကနိဗ္ဗာန်ရောပညာရောအကုန်အာရုံပြုနိုင်တယ်နော်စိုးတော့မစိုးဘူးနောက်တစ်ခုကရောညာနတံပြုကမ္မောသကရိယာ၄ခုနော်ဒီကြတော့ရဟဏန်နဲ့ဆိုင်းလာပြီကရိယာအဘိညာဉ်တစ်ခုနော်ကရိယာဘိညာဉ်ဆိုတာဘာလဲရူပါစပင်စမဇံကရိယာနော်ရူပါစပင်စမဇံကရိယာကရိယာဘိညာဉ်တစ်ခုပြီးတော့ဘာလဲဝုတ်ထောတေဝုတ်ထောဆိုတာဘာလဲမနောဒွာရဝိဇံနော်ဒီစိတ်6ပါးကဘာကိုအာရုံပြုနိုင်တယ်လဲစိတ်89စိတ်30 52ယုံ28နိဗ္ဗာန်ပညာအာယုံအားလုံးလို့ဆိုလို့တယ်နော်သူတို့မပြုနိုင်တဲ့အာယုံရဲ့လို့မရှိဘူးတဲ့ညာနာတံပြုကာမောသကရိယာဆိုတော့ယဟန္တာဖရာယဟန္တာတဏ္ဍာမှာဖြစ်တဲ့စိတ်နော်ကရိယာအဘိညာဉ်ဆိုတာလည်းပဲဖရာယဟန္တာတဏ္ဍာမှာဖြစ်တယ်ဝုတ်ထောဆိုတာရအထုရမှာလည်းပဲဒီနေရာမှာမြတ်စွာဘုရားတဏ္ဍာမှာဖြစ်တဲ့ဝုတ်ထောစိတ်ကိုယူရမယ်နော်မြတ်စွာဘုရားတဏ္ဍာမှန်ဖြစ်တဲ့ဝုထောစိတ်ကမှရှိရှိသည်မြတ်အာယုံအလုံးကိုအာယုံပြုနိုင်တာယဟန္တာတို့ပိစိကဗုဒ္ဓတို့ဆိုရင်မကုန်နိုင်သေးဘူးအာယုံအကုန်လုံးကိုအာမပြုနိုင်သေးဘူးနော်ဘာကြောင့်လို့ဆိုတော့မြတ်စွာဘုရားကတပ္ပိညုတဉာဏ်တော်ကိုရတော်မူတယ်ဟုတ်တယ်မလားတပ္ပိညုတဉာဏ်ဆိုတာအကုန်လုံးကိုသိတဲ့ဉာဏ်အဲ့ဒီလိုအကုန်လုံးကိုသိတဲ့ဉာဏ်ကိုရတာဟာမြတ်စွာဘုရားသာရှိတယ်ဒါကြောင့်မို့ဒီမြတ်စွာဘုရားတဏ္ဍာမှာဖြစ်တဲ့ဝုထောစိတ်ကသာအမှန်ကတော့အာယုံအလုံးကိုအာယုံပြုနိုင်တာနော်ဒီယဟန္တာတို့ပိစိကဗုဒ္ဓတို့တဏ္ဍာမှာဖြစ်ရင်အလုံးကိုအာယုံမပြုနိုင်သေးဘူးနည်းနည်းကျန်နေတာရှိလေအောင်နော်ဒီနေရာမှာတော့ဒီတရားသဘောပြောတာဆိုတော့အဲ့လိုမခွဲကြတော့ပဲနဲ့နော်ညာနာတံပြုတ်ကာမောသကရိယာစိတ်၄ခုကရိယာအဘိညာဉ်၁ဝုထောတေဒီ၆ပါးသည်စိတ်အာလုံးစေတသိက်အာလုံးယုတ်အာလုံးနိဗ္ဗာန်ပညာဟာရှိရှိသမျှအာယုံတွေကိုအာယုံပြုနိုင်တယ်အစွမ်းထည့်ဆုံးစိတ်တွေပေါ့လေဟုတ်လားကောင်းပြီနောက်ပါတဲ့တော့ဒုတိယနှင့်စတုထအာရူပစိတ်ဒုတိယဆိုတော့ဗာလဲဝိညာဉ်ဉ္စယတနာစိတ်နော်စတုထဆိုတော့နေဝတင်ညာနာတင်ညာယတနာစိတ်အဲ့ဒီစိတ်တွေကတဲ့ဘာကိုအာယုံပြုတယ်တော့မဟေကုတ်တရားကိုအာယုံပြုတယ်တဲ့ဒီနေရာမှာမဟေကုတ်တရားအရာဘာကိုယူရမလဲပထမနှင်းတတိယအရူပစိတ်เนาะဒီစိတ်ပိုင်းပြန်ပြီးတော့တတိယရင်ဒါရှင်းတယ်ဟုတ်လား ပထမအရူပဝဆရာစိတ်ကကောင်းကင်ပညာကိုအာယုံပြုဒုတိယအရူပဝဆစိတ်ကပထမအရူပဝဆစိတ်ကိုအာယုံပြုတယ်တတိယအရူပဝဆစိတ်ကနတ္ထိဘောပညာကိုအာယုံပြုတယ်စတုထအရူပဝဆစိတ်ကတတိယအရူပဝဆစိတ်ကိုအာယုံပြုဟုတ်တယ်မလားဒါကြောင့်မို့ဒုတိယအရူပဝဆရာစိတ်နဲ့စတုထအရူပဝဆရာစိတ်ကဘယ်ကိုအာယုံပြုတယ်လဲမေးရင်မဟေကုတ်တရားကိုအာယုံပြုတယ်ဒါကြောင့်နော်အာကာသဉ္စယတနာစိတ်နဲ့အာကိဉ္စညာယတနာစိတ်ဆိုမဟေကုတ်တရားတွေပေါ့နော်ဒါကြောင့်မဟေကုတ်တရားကိုအာယုံပြုတယ်ဒါဖြင့်မဟေကုတ်တရားကိုအာယုံပြုတဲ့စိတ်ဘယ်လောက်ရှိသလဲ6ပါးရှိတယ်ပေါ့နော်နောက်တစ်ဌာန်ကပါတော့နော်ရူပောစရစိတ်15ခုပထမနှင်းတတိယအရူပောစစိတ်က6ခုအလုံးပေါင်းလိုက်ရင်ဂိုင်းပြန်ပြောကြအောင်ဆိုပါလေရူပဝဆရစိတ်15ခုပထမနှစ်တတိယအရူပဝဆရစိတ်6ခုအလုံးပေါင်း21ခု21ပါးဒီ21ပါးကဘယ်ကိုအာယုံပြုလဲပညာတရားကိုအာယုံပြုတယ်တဲ့ပညာဆိုရမှာပညာပေါင်း28မျိုးရှိတယ်ဒါနောက်ကမ္မထမ်းပိုင်းကျမှနားလည်လိမ့်မယ်နော်ဒီအခုရရှောက်ပြောနေရှုပ်နေမှာဆိုလို့ဟုတ်လားအဲ့တော့နည်းနည်းလေးတော့ပြောပြမယ်ဇံရအောင်အားထုတ်တဲ့အခါမှာနော်စိတ်ပန်းလုံးလည်းပြောကြတူပဲဒီကမ္မထမ်းအမျိုးမျိုးကိုကြိုက်တဲ့ကမ္မထမ်းကိုအားထုတ်လို့ရတယ်ဟုတ်လားအထူးသဖြင့်တော့ဇံရအောင်ရထန်းကိုရစေနိုင်တဲ့ကမ္မထမ်းမျိုးပေါ့လေကမ္မထမ်း40ရှိပြီမြင်လို့40စလုံးကဇံကိုရစေနိုင်တာမဟုတ်ဘူးနော်ဗုဒ္ဓနုတ္တိတို့ဓမ္မနုတ္တိတို့သံဃာနုတ္တိတို့စသည်ကဇံမရစေနိုင်ဘူးဟုတ်လားအဲ့တော့ဇံရကျင်တဲ့ဆိုရင်ဇံကိုရစေနိုင်တဲ့ကမ္မထံကိုအားထုတ်ရမယ်ဆိုပါတော့ကတိုင်းရှုတယ်ကတိုင်းအားထုတ်တယ်ဆိုပါတော့ကတိုင်းအားထုတ်တယ်ဆိုတော့ကိုမြေကြီးကတိုင်းလှုပ်ပြီးတော့မြေကြီးအဲ့ဒီကတိုင်းကိုကြည့်ပြီးတော့မြေကြီးနဲ့ဒီလိုပွားများရင်းကနေပြီးတော့အဲ့ဒီကတိုင်းနမိတ်ဟာစိတ်ထဲမှာထင်းလာမယ်မျက်စိမှိတ်ကြည့်လိုက်ပြီမယ်လို့စိတ်ထဲမှာမြင်နေမယ်နော်အဲ့ဒီနမိတ်ပေါ်မှာပဲတစ်ခါထပ်ပြီးတော့ဒီပထဝီပေါ့လေမြေကြီးเนี่ยထပ်ပြီးတော့ปွားများလဲไล่တဲ့ခါကျတော့အဲ့ဒီနမိတ်ဟာပိုးပြီးတော့ကြည်လင်တန့်ရှင်းပြီးတော့ဘာခေါ်လဲအယောင်ရှိလာအဲ့ဒီလိုနေရာကနေပြီးတော့စိတ်ဟာငြိမ်ပြီးတော့ဒီนิวรณะဆိုတဲ့တရားတွေกินသွားတဲ့အချိန်မှာပထမဇန်စိတ်ဆိုတာဖြစ်အဲ့လိုဖြစ်တဲ့ခါကျတော့အဲ့ဒီဇန်စိတ်ကဘယ်ကိုအာရုံပြုတယ်လဲဆိုရင်ခုနကတိုင်းပညာကိုအာရုံပြုအဲ့ဒီဟာကပညာဖြစ်သွားပြီပထမမဟုတ်တော့စိတ်ထဲမှာဟို conjure လုပ်ပြီးတော့ပေါ်လာတဲ့ဟာမျိုးပေါ့လေเนาะစိတ်ထဲမှာပေါ်လာတဲ့အချင်းအရာတန်ထန်ဆိုတော့ဒါပညာအဲ့ဒီကတိုင်းပညာကိုအာယုံပြုအဲ့တော့ရူပဝဆရကုသိုလ်စိတ်ဟာဟိုကုသိုလ်ဖြစ်ပြီးဝိပ္ပဖြစ်ကရိယာဖြစ်ရောပါလေเนาะရူပဝဆစိတ်ဟာအဲ့ဒီလိုကတိုင်းပညာရင်လည်းအာယုံပြုเนาะသို့မဟုတ်အတုပကမ္မထံပွားများလို့ပထမဇန်ရတယ်ဆိုရင်လည်းပဲဒီအတုပခေါင်းကြီးကိုအာယုံပြုတယ်ပေါ့เนาะသို့မဟုတ်လို့32ခုတာတာကိတာလုံးမှာပွားများပြီးတော့ပထမဇန်ရတယ်ဆိုရင်လည်းပဲဒီကိတာလုံးမှာစာရိဟာကိုအာယုံပြုတယ်ပေါ့နော်စသဖြင့်ဒီလိုတွားတယ်ဒါကြောင့်မို့အဲ့ဒီလိုပညာအမျိုးမျိုးကိုအာယုံပြုတယ်သူတို့ကပရမတ်ကိုအာယုံမပြုဘူးဇန်စိတ်တရားထို့တူပဲပထမအရူပဝဆရစိတ်ကပဲအာယုံပြုတယ်ကောင်းကင်ပညာကိုအာယုံပြုတယ်တတိယအရူပဝဆရစိတ်ကနတ္ထိဘောပညာကိုအာယုံပြုတယ်မရှိခြင်းဆိုလည်းနတ္ထိဘောဆိုလည်းပညာပဲဒါကြောင့်မို့ရူပဝဆရစိတ်15ခုစလုံးနဲ့ပထမအရူပဝဆစိတ်3ခုတတိယအရူပဝဆစိတ်3ခုပေါင်း21ခုကပညာကိုအာယုံပြုတယ်နော်ဒါတော့ပဲမှတ်ထားအောင်ဟုတ်လားပညာတည်းရဲ့အကျယ်ကဟိုဟာကျမသားကောင်းတယ်ဒီကမ္မထမ်းပန်းရောက်သွားမှာပို့ပြီးတော့ရှင်းလင်းနော်တာမညာအခုတော့ပညာကိုအာယုံပြုတယ်ဒါတော့ပဲမှတ်ထားနောက်တစ်ခါပါလဲလောကုတ္တရာစိတ်ရှိခုသူကပဲအာယုံပြုတယ်တော့နိဗ္ဗာန်ကိုအာယုံပြုတယ်နိဗ္ဗာန်ကိုတက်ရိုက်တကယ်အာယုံပြုနိုင်တယ်ဟာတော့ဒီလောကုတ္တရာစိတ်ရှိပါပဲနော်ဒီကမ္မစကုသူစိတ်နဲ့အာယုံပြုတယ်ဆိုတာကမှန်းဆပြီးတော့အာယုံပြုတာကောင်းပြီအဲ့တော့ဒါဟာအာယုံနဲ့စိတ်နဲ့နော်တွဲတာပေါ့လေဟုတ်လားအာယုံနဲ့စိတ်နဲ့ကိုဟပ်လိုက်ပြီနော် အဲ့ဒီတော့ကိုအာယုန်နေကိုတစ်ခေါက်ပြန်ကြည့်လဲဟမ်ပစ္စုပန်ရူပါယုံပစ္စုပန်တတယုံပစ္စုပန်ကန္တယုံပစ္စုပန်ရတယုံပစ္စုပန်ဖုဒ္ဓဘာယုံပစ္စုပန်အာယုန်၅ပါးနော်အဲ့တော့အဲ့လိုရှိတော့ကိုရူပါယုံဆိုတာရုပ်ပဲမဟုတ်ဘူးလားတတယုံဆိုတာရောရုပ်ပဲနော်အဲဟိုရုပ်ဆိုတာဟိုမက်တာပြောတာအင်္ဂလိပ်လိုနော်ကန္တယုံဆိုတာလည်းပဲရုပ်ပဲရတယုံဆိုတာလည်းရုပ်ပဲဖုဒ္ဓဘာယုံဆိုတာလည်းပဲရုပ်ပဲနော်အာရမဏသင်္ခါရောက်နေအဲဒီတော့ရုပ်တရားဖြစ်ရင်သူဟာကာမအာယုံလားမဟဂုအာယုံလားနိဗ္ဗာန်လားရုပ်တရားဟာဘယ်ထဲပါလဲကာမထဲပါတယ်မှတ်ထားတော့သိချာနော်အဲ့တော့ဟိုတနည်းအားဖြင့်ပြောမယ်ဆိုရင်စက္ကုဝိညာဉ်တွေးသည်ကာမတရားကိုအာယုံပြုတယ်လို့ပြောလို့မရဘူးလားရနော်သောတာဝိညာဉ်တွေကန္နာဝိညာဉ်တွေဇေဝဝိညာဉ်တွေကာယဝိညာဉ်တွေမနောတ္တသုံးခုကာမတရားကိုအာပြုတယ်လို့ပြောရင်ရတယ်နော်ကောင်းပြီတခါနောက်ပါလေတန်တိရဏစိတ်သုံးခုရဲ့ဟာတိတုပ္ပစိတ်တစ်ခုရဲ့ကာမဝိပ္ပစိတ်ရှိခွေ12ခုသူကလည်းပဲကာမစိတ်စေတသိက်ရုပ်ဆိုတော့ကာမတရားကိုအာယုံပြုတယ်ပေါ့ဟုတ်ပြီနော်ကောင်းပြီခိုင်နောက်တစ်ခုကြည့်လိုက်စမ်းအကုသိုလ်စိတ်12ခုညာနာဝိပ္ပယုကာမောသကုသိုလ်စိတ်4ခုညာနာဝိပ္ပယကာမစကရိယာစိတ်၄ခုပေါင်း20သူတို့ကပါတော့လောကီစိတ်စေတသိက်ယုတ်ပညာဆိုတော့ကိုကာမတရားလည်းမပါဘူးလားပါတယ်မဟဂုတရားရောပါတယ်နော်လောကုတ္တရာပါသေးလားမပါဘူးဟုတ်လားအဲ့တော့ကာမတရားပါတယ်မဟဂုတရားပါတယ်ဟုတ်တယ်မဟုတ်လားကဲနောက်တစ်ခုကြည့်လိုက်ညာနာတံပြုကာမစကုသိုလ်စိတ်၄ခုကုသိုလ်အဘိညာဉ်တခုကုသိုလ်ဘိညာဉ်ဆိုတာပစ္စမဇံကိုခေါ်တာနော်ကုသိုလ်ပစ္စမဇံကိုခေါ်တာအဲ့ဒီ၅ခုကအရဟတမေအရဟတဖိုလ်ကျင်တဲ့စိတ်89စေတသိက်ယုတ်နိဗ္ဗာန်ပညာဆိုတော့ကာမတရားကိုလည်းအာယုံပြုတယ်မဟဂုတ်တရားကိုလည်းအာယုံပြုတယ်လောကုတ္တရာနိဗ္ဗာန်ကိုလည်းအာယုံပြုတယ်ပညာကိုလည်းအာယုံပြုတယ်ဟုတ်ပြီနော်အင်းဒါနောက်အစုကြည့်လိုက်စမ်းညာနာတံပြုကာမစကရိယာစိတ်လေခုကရိယာပင်ရင်1ဝုတ်ထော1အလုံး6သူတို့ကတော့ရှိသမျှအာရုံပြုတယ်ရှိသမျှအာရုံပြုတယ်ဆိုသဖြင့်ကာမမဟဂုတ်နိဗ္ဗာန်ပညာနော်အာလုံးအာရုံပြုတာကောင်းပြီဒုတိယနဲ့စတုထအရူပစိတ်3ခုစီဆိုတော့6ခုဘယ်ကိုအာရုံပြုလဲမဟဂုတ်တရားကိုပဲအာရုံပြုရူပစိတ်35ခုနဲ့ပထမတတိယအရူပစစိတ်အလုံး21ကပညာကိုအာရုံပြုနော်ဘုရားဆေရှိခုကနိဗ္ဗာန်ကိုအာရုံပြုတယ်ဟုတ်ပြီလားကောင်းပြီနည်းနည်းလေး exercise လုပ်လိုက်ကြအောင်နော်အဲ့တော့အခုအာရုံဒီဘက်ကိုကြည့်လိုက်ရင်ဟုတ်လားကာမတရားတက်တဲ့အာရုံရှိတယ်နော်ကာမနဲ့မဲ့ကိုရောနေတာရှိတယ်ကာမမဲ့ကိုလောကုတ္တရာနိဗ္ဗာန်ရောနေတာရှိတယ်ဟုတ်ပြီလားအေးအဲ့ဒီတော့ကိုကံမေးမယ်ကာမတရားကိုသာအာယုံပြုတဲ့စိတ်မဲခုတ်ဆိုရင်မလို့ချင်းမဲခုတ်ပန်းနေမလို့ချင်းဘူးလောကုတ္တရာပန်းနေမလို့ချင်းဘူးပညာပန်းနေမလို့ချင်းဘူးအဲ့တော့ဘယ်လောက်လဲကာမတရားကိုသာအာယုံပြုတဲ့စိတ်30ရဲ3ရဲ12ရဲအားလုံးဘယ်လောက်လဲ25နော်ကာမတရားကိုသာအာယုံပြုတဲ့စိတ်တခြားမပါဘူးဟုတ်ပြီလားကောင်းပြီကာမပြုတော့မဲခုတ်မဟဂုတ်တရားကိုသာအာယုံပြုရစေ။ဟမ်အဲအဟုတ်အောင်မဟဂတ္တဆံပြုလား။ဘယ်လောက်လဲ
6
6ခုပဲရှိတယ်။ဒါမှမဟဂုတ်တရားတက်တက်ကိုသာအာယုံပြုရစေ
6
6ခုပဲရှိတယ်နော်။နိဗ္ဗာန်တက်တက်ကိုသာအာယုံပြုရစေ
8
ခုပဲရှိတယ်။ဟုတ်ပြီ။ပညာတက်တက်ကိုသာအာယုံပြုရစေ20ပါးရှိတယ်ဟုတ်ပြီလားတစ်ခေါက်ပြောင်းအောင်မယ်နော်ကာမတရားတက်တက်ကိုသာအာရုံပြုရစေ25ပါးပါလဲ13 12ဟုတ်ပြီမဟဂုတ်တရားတက်တက်ကိုသာအာရုံပြုရစေ
6
ပါးနော်ပညာတက်တက်ကိုသာအာရုံပြုရစေ
20
ပါးနိဗ္ဗာန်တက်တက်ကိုသာအာရုံပြုရစေ
10
ပါးဒါဖြစ်ရင်ဟို20ရဲ5ရဲ6ရဲဒီ3ခုကเนาะ သူကအယောယောအနှုံးနှုံးဖြစ်မှာပေါ့ဟုတ်လား ကာမကိုယံခါအောင်ပြုတယ်လို့ဆိုနေတာပေါ့ဟုတ်တယ်မဟုတ်လားနော်မဟက်ကုတ်ကိုယံခါအောင်ပြုတယ်နော်ပြီးတော့အဲ့ဒီထဲမှာဟို9နဲ့6ကနိဗ္ဗာန်ကိုယံခါအောင်ပြုတယ်ဟုတ်တယ်မဟုတ်လားကံကောင်းပြီအဲ့လိုပြန်လို့ကြကာမတရားကိုယံခါအောင်ပြုတဲ့စိတ
်
ဟမ်ကာမတရားကိုယံခါဆိုတော့ကာမတရားတက်တက်မဟုတ်ဘူးလို့ဆိုလို့လေ။နော်။ကာမတရားလည်းပါတယ်တခြားဟာတွေလည်းအာယုံပြုတယ်။ဟမ်။အဲ။အဲအများကြီးအများကြီးမဟုတ်သေးဘူး။20ရယ်။ဟမ်။25ကကာမတက်တက်ကိုအာယုံပြုတာ
။25န
ဲ့ဒီရယ်။နော်25မထင်းနဲ့တော့။ तू ဟိုကာမနဲ့တခြားဟာပါ तू ကအာယုံပြုတယ်။ကာမတက်တက်ကိုအာယုံပြုတယ်ဆို25အာကာမရောတခြားဟာရောအာယုံပြုတ်တယ်ဆိုရင်ဗာလဲအဲဟုတ်တယ်37 20ရယ်5ရယ်6ရယ်เนาะကောင်းပြီမဟဂုတ်တရားတက်တက်ကိုအာယုံပြုတ်ရစေ
66
6ခုမဟဂုတ်တရားကိုဘာအာယုံပြုတ်ရစေသူ20ရယ်5ရယ်6ရယ်ဟုတ်တယ်မဟုတ်လား20ထဲမှာမဟဂုတ်တရားပါဘူးလားလောကီစိတ်ရှိစိတ်တိဆိုတော့20ဆိုတာလေ20ကပြုတ်လေအာယုံပြုတ်တဲ့ဟာတွေထဲမှာနော်လောကီစိတ်တဲ့ပါတာပဲစိတ်89နဲ့လည်းပါတာပဲစိတ်89နဲ့လည်းပါတာပဲဟုတ်တယ်မလားအေးဒါဖြစ်ရင်မဲခုတ်တရားကူပါနော်အာယုံပြုတ်တဲ့စိတ်ဆိုရင်ပါလေ25 6ဟုတ်ပြီကာမမဲခုတ်ပညာကူပါအာယုံပြုတ်တဲ့စိတ်ဒါပဲတော်တယ်အဲ25 6ပဲနော
်
အဲကဲနိဗ္ဗာန်ကိုပါအာယုံနိဗ္ဗာန်ကိုအေကံအရင်နိဗ္ဗာန်ကိုနိဗ္ဗာန်တက်တက်ကိုသာအာယုံပြုရစေရှင်းပါနိဗ္ဗာန်ကိုပါအာယုံပြုရစေအဲဟုတ်ကဲ့လား
နိဗ္ဗာန်
ဟမ်71ပါ20ပါနိုင်သေးရလား မပါနိုင်ဘူးဟုတ်ပြီလားအဲ့တော့ပါလေ9ရယ်6ရယ်7ပါဟုတ်တယ်မလား
ဒီ6ကတော့ဖျားမှာသာဖြစ်တာ
ဘုထ
ောတစ်ခုပဲ
ဘုထောပဲ
တစ်ခုပဲဖျားမှာ
ဖြစ်ဟုတ်ဘုထောကလည်းမဟုတ်ဘူးတူတူဖျားမှာဖြစ်တယ်ဆိုတာအာယုံအလုံးကိုအာယုံပြုတ်တယ်ဆိုရင်တော့ဖျားမှာဖြစ်တာပဲဖြစ်ရနော်ကာမညာတမုကာမစကရိယာလည်းဖျားမှာဖြစ်တာပဲကရိယာပညာလည်းမျက်စောဖျားမှာဖြစ်တာအဲ့ဒါမှသာအာယုံအလုံးကိုအာယုံပြုတ်တယ်
ကျွန်တော်ခရင်းကတော့ပြန်နေနေကတော့ဒီ89ဒီပါဒီလိုဒီလောက်ကြီးတွေတော့မမရောက်တော့ဘူ
းမဟုတ
်နေနေကတော့
မဟုတ်ဘုရားအနေနဲ့မြတ်စွာဘုရားရဲ့တန်တန်မှာလည်းပဲလောကီစိတ်တွေဖြစ်တာပဲဖြစ်သေးတာပဲအဲတရားဟောနေတဲ့ခါတို့ပါလို့ဆိုတော့လောကီစိတ်ပဲလောကီစိတ်နဲ့ဟောတာလောကုတ္တရစိတ်နဲ့ဟောတာမဟုတ်ဘူးမြတ်စွာဘုရားကအာယုံပြုတ်တဲ့ခါကျတော့အကုန်လုံးပေါ့လေအဲဘာမှမကြံအောင်ရှည်ရှည်တမဲအာယုံပြုတ်နေတယ်ပြောအဲ့ဒီမှာလည်းပဲဒီလိုရှိသေးတယ်။အာယုံပြုတ်တဲ့အခါမှာတိတာကိုဆိုလို့လားအမြဲတမ်းတိနေတယ်လို့လည်းမဆိုလို့ဘူး။အာယုံနဲ့အကုန်လုံးကြီးကိုတခါလဲတပြိုင်နက်နဲ့တိတယ်လို့ဒီလိုလည်းမဆိုလို့ဘူး။ပရမတ္ထသဘောတရားအရာကစိတ်တခုအာယုံတခုပဲရှိရမယ်။ဟုတ်တယ်မလား။ကာမရောမဲကောလောကတော့အကုန်လုံးပြုံပြီးတော့ဒီစိတ်တခုတွေကအခုဟိုအလုံးအာယုံပြုတဲ့စိတ်တွေကညာသမုကာမစကရိယာစိတ်၄ခုရှိတယ်ဟုတ်လား။အဲ့ဒီထက်စိတ်တခုကခုနကာမမဲကောလောကုတ္တရာအကုန်လုံးကိုတပြိုင်နက်အာယုံပြုတာမဟုတ်ဘူး။အဲတခုစီအဲတပညုတညံဆိုတာလည်းအဲ့ဒါပဲအကုန်လုံးကိုသိနိုင်နေစားအကုန်လုံးကိုအခုတခဏတည်းမှသိနေတာဆိုလိုတာမဟုတ်ဘူးသိကျင်တဲ့အခါမှာသိတာအဲ့လိုသိတဲ့အခါကျတော့အကုန်သိတာဟိုဘာခေါ်မလဲဘယ်လိုမှမကြံဘူးဆိုတော့လေသိကျင်တာအဲ့ဒါလိုဟိုတပြိုင်နက်တော့ခဏမှာအားလုံးသိတယ်ဆိုတာမဟုတ်နဲ့ကောင်းပြီအဲ့တော့ကာမကုသအာယုံပြုတာကိုဦးဇင်းတို့ဘုန်းကြီးအသုံးနှုံးအဖြစ်ဤကံအာယုံပြုတယ်လို့ခေါ်တယ်နော်ကာမလည်းပါတယ်တခြားဟာလည်းပါတယ်အာယုံပြုတာမျိုးကြတော့အနေကံအာယုံပြုတယ်လို့ခေါ်တယ်ဟုတ်လားအဲ့ဒါကြောင့်မို့ကာမဤကံကာမအနေကံအဲ့ဒီလိုဦးဇင်းတို့သုံးလိုက်မယ်ဟုတ်လားဒါနောက်တစ်ခေါက်ဆိုတော့အဲ့ဒါအကျဲအများကြီးသွားမယ်ဟုတ်လားဒီတစ်ခေါက်တော့မသွားသေးဘူ
းဤကံကကာမမှာလွတ်တယ်
ဟိုကာမရောတခြားဟာရောဟုတ်တယ်အဲ့တော့ ကာမဧကံဆိုရင်ကာမကိုဧကံအောင်ပြုတဲ့စိတ်ဘယ်လောက်ရှိလဲ25အနေကံအောင်ပြုတဲ့စိတ်31ဟုတ်လားမဟေကုဧကံ6မဟေကုအနေကံ31ပညာဧကံ21ဟုတ်လားပညာအနေကံ31အဲနိဗ္ဗာန်ဧကံ8နိဗ္ဗာန်အနေကံ30အဲ့လိုတော့ဟုတ်လားအဲဒါကဟိုကာမမဟေကုဟိုနိဗ္ဗာန်ပညာခွဲယုံရှိသေးလားနော်အာပိစုတ်ပါအတိတ်နာကခွဲတာယုတ်နံခွဲတာပါလည်းအများကြီးရှိသေးတယ်နေပဲစီအဲ့ဒါရှုပ်ကုန်လိမ့်မယ်ကောင်းပြီဒါလို့ဆိုရင်အာယုံအာရမဏိကတော်တော်လေးခေါမိလောက်ပြီနော်ခေါမိလောက်ပြီအဲ့တော့ဒါကအခုတင်းကျူကျမ်းမှာပြထားတဲ့အစဉ်အတိုင်းဇယောက်ကကိုရေးထားတာဟုတ်လား gain go back to the chart နော်အဲ့ဒီချက်ကြည့်ပြီးတော့စိတ်တစ်ခုစီတစ်ခုစီရဲ့အာယုံကိုပြောကြစမ်း gain ကောင်းပြီအဲ့တော့ပထမအတန်းနော်အာကုတ္တစိတ်အာကုတ္တစိတ်ဘယ်ကိုအာယုံပြုတယ်လဲပြောစမ်း ဘယ်ကိုအာယုံပြုလဲလောကီစိတ်81စေတသိက် 52ယုတ်ပညာဇာလောကုတ္တရမှာတစ်ပါးအားလုံးပေါ့နော်ဟုတ်ပြီ gainအဲ့စိတ်ထဲသွားလိုက်စမ်းစကုဝိညာဉ်တွေးဘယ်အောင်ပြုလဲစကုဝိညာဉ်တွေးပိစုပန်ယူပါယောအောင်ပြုတယ်သောတဝိညာဉ်တွေးပိစုပန်တတ္တာယောဟုတ်ပြီခန္ဓာဝိညာဉ်တွေး
ပိစုပန်ကန္တာယ
ောဇိဝဝိညာဉ်တွေ
းပိစုပန်ဓာတ
်ဟုတ်ပြီကာယဝိညာဉ်တွေ
းပိစုပန်ဖဋ္ဌပယ
ပိစုပန်ဖဋ္ဌပယောနော်ကံပြီးတော့ကိုတံပတိဆိုင်တွေ
အယုံမှာ
ဟုတ်ပြီပိစုပန်အာယုံ၅ပါနော်ပြီးတော့ကိုတန်တီရဏနော်တန်တီရဏ၃ခု
ကာမစိတ်54
ဟုတ်ပြီကာမစိတ်54စေတသိက်တွေအဲယုတ်28ဟုတ်ပြီလားအဲဒါပြင်ပါကြံတော့ပင်စတော်တာဝန်ဆန်းပင်စတော်တာဝန်ဆန်းဘယ်အောင်ပြုလဲဟင်
ပင်စအယုပစ္စုပန်အယုမှာ
ဟုတ်ပြီနော်မနောတော်တာဝန်ဆန်းဘယ်အောင်ပြုလဲ
ပစ္စုပန
်နော်နော်မနောတော်တာဝန်ဆန်းဘုတ်ထောဟုတ်လားမနောတော်တာဝန်ဆန်းဘယ်အောင်ပြုလဲအာယုံအားလုံးပေါ့ဟုတ်ပြီလားနော်အာယုအာလုံးမနောဒရာဝိဇန်ဘာလို့မနောဒရာဝိဇန်ဆိုတာနဲ့ဝုတ်ထောဆိုတာနဲ့အတူတူပဲလေနော်နောက်ဘာရှိသေးတော့ဟာတိတုပ္ပါဘယ်အာယုပြုတယ်လဲ
ကာမတိနာတယ်စိတ်တိနာတယ်ဝိန
ည်းဟုတ်ပြီကာမတရားအာယုပြုတယ်နော်ကောင်းပြီဘယ်သွားမလဲကာမောစသောဘနာစိတ်အဲ24တွေကကုသိုလ်စိတ်10ပါအဲ့ဒီကုသိုလ်စိတ်ရှိပါတယ်ကညာနာတံပြုတ်၄ပါးညာနာဝိပုတ်၄ပါးခွဲကြဆိုဟုတ်ပြီလားညာနာတံပြုတ်၄ပါးပဲဝအောင်ပြုတ်လဲဟ
မ
်စိတ်89ကာမစိတ်မဟုတ်ဘူးစိတ်89နော်စေတသိက
်
52ယုတ်28နိဗ္ဗာန်ပညာရတ္တမတ္တပုကျင်တာဟုတ်လားကောင်းပြီညာနာကာမစကုသိုလ်ညာနာဝိပုတ်စိတ်၄ပါးဟမ်ညာနာဝိပုစိတ်လေးပါထက်ပြန်တဲ့
ဟုတ်ပြီ
ဒီတရားဒီရဘောမဒီရဒီချက်ကြည့်ဟဲ့အဲ့ဒါကြည့်နော်အဲညာနာဝိပုစိတ်လေးပါပြန်ပြောသမောမဟာကာမစကုသိုလ်ညာနာဝိပုစိတ်လေးပါဟုတ်ပြီ။လောကီစိတ်စေတသိက်ယုတ်ပညာ။ဟုတ်ပြီ။ gain မဟာဝိပဿနာ10ပါးကာမစဝိပဿနာ10ပါး။ပြောင်းပြုလား။ကာမစဝိပဿနာ10ပါး။တွေ့လား။ပြထဲပါ။7နှစ်တန်းပေါလား
။
ဟမ်ဒါကြောင့်မို့ကာမစဝိပဿနာ၈ပါးပဲအအောင်ပြုလေကာမစိတ်စေတသိက်ယုတ်ဟုတ်ပြီလားကောင်းပြီကဲကာမစကရိယာစိတ်သွားမယ်ညာနာတံပြုတ်စိတ်၄ပါးပဲအအောင်ပြုလေကာမစကရိယာညာနာတံပြုတ်စိတ်၄ပါးအာယုံအာလုံးအာယုံပြုတယ်နော်ကာမကရိယာညာနာဝိပုစိလေးပါဘယ်အောင်ပြုတော့ညာနာဝိပုကာမစကရိယာစိတ်လေးပါစိ
တ်
ဟမ်ဟုတ်လ
ောက
ီစိတ်အဲလောကီစိတ်စေတသိက်ယုတ်ပညာဟုတ်ပြီနောက်ဟာတော့လွယ်သွားပြီရူပါစကုသိုလ်စိတ်၅ပါပညာဝိပဿနာ၅ပါပညာကရိယာစိတ်၅ပါးပညာဟုတ်ပြီလားကောင်းပြီအရူပဝဆရာစိတ်ပထမစိတ်၃ပါးအာကာသနင်္စာယတနစိတ်၃ပါးဘယ်အယံပြုလို့အရူပဟမ်ပညာနော်အရူပဝဆရာစိတ်ပထမစိတ်၃ပါးပညာအယံပြုတယ်ဒုတိယစိတ်၃ပါးမဟဂုအာယုံပြုတယ်ဟုတ်ပြီလားအဲတတိယစိတ်၃ပါပညာအာယုံပြုတယ်စတုထစိတ်၃ပါမဟဂုအာယုံပြုတယ်လောကုတ္တရာစိတ်၈ပါးပြောပြော40ပြောပြောနိဗ္ဗာန်အာယုံပြုတယ်ဟုတ်ပြီလားအဲအဲ့ဒါကိုအဲ့ဒီခုနအဆက်အပြောက်တွေကြည့်ပြီးတော့ပြောနိုင်အောင်ကြိုးစားရမယ်နော်ကဲနောက်တစ်ခါလုပ်ဦးမယ်ဟုတ်လားအဲ့အဲ့ chat နှစ်ခုရှင်ထားရင်ရပြီပေါ့နော်ကံပြန်ပြောသမှာအာဟုသူစိတ်12ပါးပဲအာယုံပြုလေဟုတ်ပြီဟမ်လောကီစိတ်စေတသိက်ယုတ်ပညာဟုတ်ပြီနော်အာဟုသူစိတ်12ပါးပြီးတော့ဘာလာမလဲအဲဟုတ်ပြီစကုဝိညာဉ်တွေပိစုတ်ပံရူပါယောသောတဝိညာဉ်တွေဟုတ်ပြီခန္ဓာဝိညာဉ်တွေစိတ်ဝဝิญญဉ်တွေကာယဝิญญဉ်တွေဟုတ်ပြီတံပဋိဆိုင်တွေတံပဋိဆိုင်တွေပိစုတ်ပံအာယုံ၅ပါးတံတိရဏစိတ်၃ခု
ကာမစိတ်စေတသိ
က်ဟုတ်ပြီနော်ကိုင်းလာခဲ့ပင်စတော်ရာဝေဇံမနောထပ်တော့ခုလေးမှာပါသွားပြီစိတ်ဝင်အာယုံကားပါနော်အဲမနောထရာဝေဇံ
စိတ
်အားတဲ့အာယုံအားလုံးလို့ပြောတာစိတ်ပေါ့နော်ဘာလို့လဲသူကဝုတ်ထောဟုတ်လားအဲဟာတိတုပ္ပ
ကာမစိတ်အဲ့ဒါစိတ်တည်းနေလို့ဒီလို
ဟုတ်ပြီကာမတရားပေါ့ကိုင်းကာမောသကုသိုလ်စိတ်၈ပါးတဲ့ကညာနာတံပြုတ်၄ပ
ါစ
ိတ
်89
ဟုတ်ပြီညာနာဝိပုစိတ်၄ပ
ါလောကီစိတ်စိတ်တည်းနာတယ်98
ဟုတ်ပြီမဟာဝိပကာမောသဝိပစိတ်၈ပါကိလကာမယူပဲရှိပါဟမ်ကာမစိတ်စေတသိက်ယုတ်အာယုံပြုတယ်ဟုတ်တယ်မဟုတ်လားမာယူပဲရှိတွေ့တယ်မဟုတ်လားဟမ
်
ဆန်းနေဆန်းနေတယ်မကြည့
်
တန်တိရဏ3သတိတုပ္ပတ1ကာမယူရှိအဲ့ဒါလို့မြင်သူဖြစ်နေတာမ
သာရှိရော
အဲကံကောင်းတဲ့ကရိယာညာနာတံပြုတ်၄ပ
ါလောကီလောကီစိတ်ရှိ
ညာနာတံပြုတ်၄ပ
ါတံပြုတ်စိတ်89ဒီတိမာလည
်းအကုန်ပေါ့အာယုံအလုံးပေါ့နော်ကာမစကရိယာညာနာဝိပုစိတ်၄ပါလောကီစိတ်စေတသိက်ယုတ်ပညာနော်ပြီးသွားပြီနော်လူပါစကုသိုလ်၅ပါး ပညာပဲမျက်စိမိတ်ချတာပဲရူပသဝိဘက်၅ပါးပညာရူပသကရိယာ၅ပါးပညာလာခဲ့အရူပအရူပသပထမစိတ်၃ပါးအာဂတနိစာယနာစိတ်၃ပါးပညာအဒုတိယစိတ်၃ပါးမဟဂုတတိယစိတ်၃ပ
ါး
ပညာစတုထစိတ်၃ပါးမဟဂုဟာဟောတော်ကြီးနေအလောကုတ္တရစိတ်၈ပါးနိဗ္ဗာန်အေးအဲ့ဒီလိုနားလဲရမှာကြည်ရမှာနော်အဲ့လိုအဲ့ဒီဟိုမူလချက်ကိုပြန်ပြန်သွားတာကောင်းတယ်အဲ့ဒါမှတကယ်ကြည်တာဒီဇယကွက်ကလေးကြည်နေုံနဲ့ကမကြည်သေးဘူးပြီးတော့ပြီးတယ်ဟုတ်လားရှာတတ်တယ်ပြောတတ်တယ်ဒါမှတ်မိအောင်လုပ်ပြီးရင်ဟိုဘူးသွားဟိုကနေပြန်ဟပ်ပြီးတော့အဲ့ဒီမှာလေ့ကျင့်อยู่အဲ့ဒီဒီ dot တွေကိုကြည့်ကြည့်ပြီးတော့လေ့ကျင့်ရအဲ့လိုဆိုရင်ကြည့်လိုက်ရင်ပဲဟုတ်လားအကုသိုလ်စိတ်12ပါးဆိုတဲ့ဘာအာယုံပြုတယ်လောကီအာယုံပြုတယ်နော်ကာမစကုသိုလ်စိတ်ဆိုညာတန်းပြုဆိုရင်ဘာတော့ရစိတ်ရှိတဲ့ခွန်ဟုတ်လားညာနာဝိပြုဆိုရင်လောကီစသည်ဖြင့်ပေါ့လေအဲ့လိုမှတ်မိတော့မြင်တော့အဲ့လိုလေ့ကျင့်ပေးရအောင်အဲ့ဒါကdwara မှာဖြစ်တဲ့စိတ်နဲ့ပတ်သက်ပြီးတော့ပြောနေတာเนาะအခုဒီစိတ်တွေဟာသက္ကုဝิญဉ္ဇဉ်တွဲဆိုရင်သက္ကု dwara မှာဖြစ်တယ်သောတာဝิญဉ္ဇဉ်တွဲဆိုသောတာ dwara မှာဖြစ်တယ်စသဖြင့်သွားလိုက်တဲ့အခါမှာ dwara မှာဖြစ်တဲ့စိတ်တွေနဲ့စိတ်တွေကိုစိတ်တွေရဲ့အာယုံကိုပြောနေတာဟုတ်လားဒါမှမဟုတ်တချို့စိတ်တွေက dwara မှာလွတ်တဲ့အခါလွတ်သေးတယ်အမြဲတမ်းလွတ်တဲ့စိတ်လည်းရှိတယ်ယံခံလွတ်တဲ့စိတ်လည်းရှိတယ်ဒါ dwara သင်္ခါတော့ပြောခဲ့ပြီเนาะယံခံလွတ်တဲ့စိတ်ကပါစိတ်တယ်10ခုရှိတယ်เนาะအမြဲတမ်းလွတ်တဲ့စိတ်က9ခုရှိတယ်ဟုတ်လားအဲ့တော့အဲ့ဒီစိတ်တွေဟာဟိုယံခါလွတ်ပြီးတော့ယံခါဖြစ်တဲ့စိတ်တွေနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်เนาะအမဟုတ်အကုန်လုံးပေါ့လေဒီဓာရမှလွတ်တယ်ဆိုတဲ့စိတ်ပေါ့ယံခါလွတ်တယ်လည်းပါတယ်အမြဲတမ်းလွတ်တယ်လည်းပါတယ်ဓာရဝိမုစိတ်အလုံးဘယ်လောက်ရှိလဲ19ခုရှိတယ်เนาะပရိသန္နေဘွင်စုတိကိစ္စတတ်တဲ့စိတ်မှန်ရင်ဒွါရဝိမုစိတ်အဲ့တော့ဒွါရမှာဖြစ်တဲ့အခါမှာသူတို့ကအာယုံတစ်မျိုးပြုတယ်ဒွါရမှာလွတ်တဲ့အခါမှာသူတို့ကအာယုံတစ်မျိုးပြုတယ်အာယုံတစ်မျိုးဆိုတာအခေါ်ဝေါ်တစ်မျိုးဖြစ်သွားတယ်အဲ့ဒီကြာဒါလေ့လာရလေအောင်မယ်နော်အဲ့ဒါဒီနေ့ညတော့လေ့လာလို့ဖြစ်မှာမဟုတ်သေးဘူးအဲ့တော့ကြားလဲပဲတစ်လကွဲနှစ်လလောက်ကပြတ်အောင်မှာမတတ်နိုင်ဘူးနော်အဲ့တော့အခုဒုတိယချထားဒီနေ့ပြီးတဲ့ဒုတိယစာရွက်ဟာပါတော့ဒီနေ့ပြပထမစာရွက်လို့ပဲဆိုရပါစို့လေနော် ద్వార သင်္ခါဖယ်ထားရတော့ဒီနေ့ပြတဲ့ပထမစာရွက်က ద్వార မှာဖြစ်တဲ့အခါမှာသူတို့ပြုတဲ့အာယုံနော် ద్వార မှာလွတ်တဲ့အခါသို့မဟုတ်ပဋိသင်္ဍေဘဝင်ကိစ္စတက်တဲ့အခါကျတော့သူတို့ရဲ့အာယုံကိုတမျိုးခေါ်တယ်နော်အမှန်ကတော့ဒီအာယုံ6ပါးတော့6ပါးထဲရပဲဒါပေမဲ့လို့သူတို့ကို technical term တမျိုးနဲ့ခေါ်တယ်ကံနဲ့နော်သို့မဟုတ်ကမ္မနမိတ်တို့မဟုတ်ဂတိနမိတ်လို့အဲ့ဒီလိုခေါ်ပြီးတော့ဒီပဋိသင်္ဍေဘွင်နေနဲ့လောက်ရလေအောင်မယ်နော်အဲ့ဒါကတော့နည်းနည်းရှုပ်တယ်ရှုပ်တာကဘာကြောင့်လဲဆိုတော့ဝီထိကိုလည်းနားလည်အောင်မှဖြစ်တာနော်ပြီးတော့ဒီဘွားနဲ့ဟိုဘွားကူးတာလည်းနားလည်အောင်မှဖြစ်တာအဲ့တော့နည်းနည်းရှုပ်တယ်သို့တော့နည်းနည်းလေးဒါလောက်ရလေအောင်မယ်ဆိုတာဒီပတ်တော်ကသိထားရင်နည်းနည်းလေးနှူးပြီးတော့ဖြစ်သွားနော်အဲ့တော့အခုပြောခဲ့တာဒါဒီကဘာရမှာဖြစ်တဲ့အခိုက်မှာသူတို့ပြုတ်တဲ့အာယုံကိုပြောခဲ့တယ်နော်ဆိုပါတော့အခုဒီစိတ်တွေထဲမှာတန်တီနစိတ်၃ခုဆိုပါတော့ဟုတ်တယ်မလားတန်တီနစိတ်၃ခုဟာတန်တီနစိတ်၃ခုထဲကဥပေက္ခတန်တီန၂ခုဟာပရိသန္နေဘွင်သုတိကိစ္စတက်ကိစ္စလည်းတက်တယ်မဟုတ်လားနော်အဲ့ဒီလိုပရိသန္နေဘွင်သုတိကိစ္စတက်ရင်သူတို့ကဓာရမှာလွတ်သွားပြီနော်မဟာဝိပဿနာ၈ခုဟုတ်လားပရိသန္နေဘွင်သုတိကိစ္စတက်ရင်ဓာရမှာလွတ်သွားပြီနော်မဟာကဝိပဿနာ၉ခုအမြဲတမ်းကိုတခါတည်း ద్వార မှာလွတ်နေတယ်။အေးအဲ့ဒီလို ద్వార မှာလွတ်တဲ့အချိန်ခါမှာသူတို့ဘာတွေကိုအာယုံပြုတ်တယ်လဲ။အာယုံကတော့ရှိကိုရှိရတယ်နော်။ ద్వార ဝိမုတ်လို့ပြောလိုက်တာနဲ့သူတို့မှာအာယုံမရှိဘူးလို့သူတို့မှတ်ရအောင်အာယုံရှိတယ်။အဲ့ဒီအာယုံကြတော့ဘာလို့ခေါ်တယ်လဲ။ကံသို့မဟုတ်ကမ္မနမိတ်သို့မဟုတ်ဂတိနမိတ်လို့အဲ့လိုခေါ်တယ်နော်။ဒါနောက်တစ်ရက်ကအဲ့ဒါပြတာ။ဒါကြောင့်ဓာရဝိမုတ်စိတ်တို့ရဲ့အာယုံเนา 那你在一打干多嘞？那当然，我马上嘛叫给了干一打，给了拿着六六六门皮照了嘛当然，好啦。哎，你多少规模岁数呀？阿勇哥，这个哪来经验呢？马拉纳丹那呢？不离丹的维体哥哪来呀？喏，维体干嘛没有队伍？彭麦嘛没有队伍呢？大一里来呢嘛说多少克的，好啦。哎，大一嘛喽，那哪来人？的。บวชตะคูณะตะคูกู้ดาดิบาดิกูเลยไปน้าเหล่ตั๋วมั้ยอายุซะมามาတော့ต้มหมอยอล้วยมาดิอลนပြောมิดัดเดดีดีเนี่ยมาเนาะดวาระมาลွတ်နေတဲ့အခါမှာဟိုจင်းချင်းလေးမှတ်ထားကိုဘူးကတော့ဗာလဲดวาระมาลွတ်နေတဲ့အခါမှာအဲ့ဒီစိတ်တွေဒီကံဖြစ်စေကမ္မနမိတ်ဖြစ်စေဂတိနမိတ်ဖြစ်စေဒီ3မျိုးတဲ့ခါတစ်မျိုးမျိုးကိုအာယုံပြုတယ်လို့เนาะဒီလိုမှတ်ရအောင်အဲ့တော့ဟိုအောက်မှာရည်ရတဲ့စာလေးပထမဖတ်လိုက်ကြပါပဋိသင်္ဍိဘဝင်သုတိကိစ္စတတ်သောဒွါရဝိမုစိတ်16ပါးသည်တဲ့နော်များသောအားဖြင့်အချားမဲ့လွန်ခဲ့ပြီးသောဘဝဟောင်းကဒီဘဝမရောက်ခင်ရှင်နာက immediate past ပေါ့နော်အဲ့ဒီဘဝဟောင်းကသဒွါရိကမရဏတဏ္ဍသောသည်ယူပြရသောသဒွါရိကဆိုတာဒွါရ6ပါးမှာဖြစ်တဲ့မရဏတဏ္ဍသောဆိုတာရှိတယ်ဇောဟိုတေဂန်ကြီးမှာစောတဲ့ဇောကိုမရဏတဏ္ဍဇောလို့ခေါ်တယ်เนาะအဲ့ဒီမရဏတဏ္ဍဇောဒီယူပြရတော့ပိစ္ဆုပန်တော်၎င်းအတိတ်တော်၎င်းဖြစ်တော့ပညာဖြစ်တော့ကံသို့မဟုတ်ကမ္မနမိတ်သို့မဟုတ်ဂတိနမိတ်